路径的设定，今生这把子，都灭大双个把乱。
ရှင်ကျင်တိုင်းနာတက်ကျင်းဆိုတာလူတိုင်းအတွက်တကယ်လိုအပ်ပါတယ်လူကြီးလူငယ်မြည်သူမဆူရှင်ကျင်တွေးခေါ်တတ်မှုပညာရှိထားသင့်ပါတယ်အထူးသဖြင့်တစ်ချိန်ချိန်မှာကိုယ်တိုင်မိဘနေရာဝင်ရောက်လာကြမဲ့လူငယ်များတနည်းနည်းမှာထိုက်တဲ့တာဝန်တွေနဲ့တိုင်းပြည်တာဝန်တွေကိုထမ်းဆောင်ကြမဲ့သူများအတွက်မရှိမဖြစ်တဲ့ပညာရပ်တစ်ခုပင်ဖြစ်ပါတယ်တိုးတဲ့အောင်မြင်ရေးလမ်းကြောင်းပေါ်မှာရှောက်လန်းကြတဲ့အခါအကျိုးရှိမရှိသင့်မသင့်အစဉ်ပြေမပြေဆိုတဲ့ရှင်ကျင်သုံးသပ်မှုတွေကမဖြစ်မနေပါဝင်နေလျက်ရှိပါတယ်ဗုဒ္ဓစာပေမှာရှင်းပြထားတဲ့တန်ပစဉ်တရားဆိုတာလောကီလောကုတ္တရာနှစ်ဖြာအတွက်ရည်ညွှန်းထားတာဖြစ်ပါတယ်တစ်စုံတစ်ခုသောကိစ္စကိုဆောင်ရွက်ကြတဲ့အခါမှာအကျိုးရှိမရှိရှင်ကျင်တတ်မှုဟာတထက်ကတန်ပစဉ်ဖြစ်ပါတယ်အကျိုးရှိမရှိမရှင်ကျင်ပဲနဲ့အလုတ်ပြီးရင်ပြီးတာပဲတာဝန်ကျင်အေးရောဆိုတဲ့သဘောနဲ့လုပ်နေမယ်ဆိုရင်တိုးတက်အောင်မြင်မှုတွေနဲ့အလန်းကွာနေတတ်ပါတယ်အလုတ်လုတ်ကြရင်အကျိုးမရှိဘူးဆိုတာကိုသိလာရတဲ့အချိန်မှာပြေးလိုက်ရတဲ့ကိုယ့်ရဲ့တန်ဖိုးရှိတဲ့အချိန်တွေနဲ့လိုအားတွေကဆုံးရှုံးခဲ့ပြီဖြစ်လို့ဒီအလုတ်ကအကျိုးရှိမရှိဆိုတာကိုမျှော်မြင်စင်ရင်တတ်ပါကကာကံရှင်များအတွက်အကျိုးဖြစ်စေတာအမှန်ဖြစ်ပါတယ်ခေဆိုးစနစ်ဆိုးတွေကိုဖြတ်တန်းရတဲ့အခါမျိုးတွေမှာအကျိုးရှိမရှိဆိုတာဝေဖန်ခွင့်မရှိသလိုတင်ပြခွင့်လည်းမရှိတဲ့အတွက်မတိုးတက်နိုင်ပဲစင်ရင်တွင်းနဲ့ပြီးတိုင်းပြည်ဟာရက်ကန်ရက်ကန်ဖြစ်နေရတာဒီတန်ပစဉ်ပျက်စီးနေလို့ဖြစ်ပါတယ်။ဘယ်ကိစ္စပဲလို့လို့အကျိုးရှိနေတာမှန်ပေမဲ့ကိုယ်ပတ်ဝန်းကျင်ကိုယ်လူမျိုးနဲ့ကိုယ်တိုင်းပြည်အတွက်တင့်တော်လျှောက်ပတ်မှုတကယ်ဖြစ်မဖြစ်ဆိုတာကိုစင်ကျင်တတ်တာကတပ်ပါရတန်ပစဉ်ဖြစ်ပါတယ်။ဘယ်တိုင်းပြည်ပဲဖြစ်ဖြစ်ကိုယ်ပိုင်ယဉ်ကျေးမှုဓလေ့ထုံးစံဘာသာသာသနာဆိုတာနှစ်ပေါင်းများစွာကလေးကရှိနေတတ်ပါတယ်။ကိုယ်စည်းဝါးရေးအတွက်အကျိုးရှိတာမှန်ပေမဲ့လည်းကိုယ်လူမျိုးနဲ့ကိုတိုင်းပြည်ကိုထိခိုက်နစ်နာစေတဲ့အရာတွေဆိုရင်စင်ကျင်စဉ်းစားရတော့မှာဖြစ်ပါတယ်။စင်ကျင်တုံတရားနေပါစွာနဲ့ကိုကျိုးအတ္တအတွက်ပဲကြည်ပြီးမျက်စိမိတ်လှုပ်ချလိုက်မယ်ဆိုရင်ကို့မှာတပ်ပါရတန်ပစဉ်ပျက်စီးပြီးအကျိုးမဲ့တာတွေဖြစ်လာတတ်ပါတယ်။ကိုလှုပ်ချင်တဲ့အလုပ်တစ်ခုမှာအမားချွေရင်မှုတွေကင်းရှင်းစွာနဲ့ထိမ့်ထိမ့်တိမ့်တိမ့်စင်စင်ချင်းချင်းလှုပ်တတ်မှုဟာအတ္တမောဟတန်ပစဉ်ဖြစ်ပါတယ်။မတွေးမဝေးစင်စင်ချင်းချင်းလုံနိုင်မယ်ဆိုရင်ကိုလုလိုက်တဲ့အလုပ်တစ်ခုအတွက်ကြောင့်လုံဖို့ဂိုင်ဘက်ဒီကိုထိခိုက်စေတာပတ်ဝန်းကျင်ကိုဒုက္ခပေးသလိုဖြစ်ပြီးနစ်နာစေတာမျိုးတွေဖြစ်လာစေရာမရှိနိုင်ပါဘူးအထူးသဖြင့်လုပ်ငန်းပိုင်ရှင်ကုမ္ပဏီပိုင်ရှင်ပူးဆက်ပေါင်းဆက်စီးပွားရေးဖက်ဆက်တွေကိုကျိုးအပ်တတ်ကိုရှည်တန်းတင်လာပြီးဆိုရင်စင်ကျင်မှုတွေနည်းလာတတ်ပြီးအမားတွေကိုလုံးမိလာတတ်ပါတယ်အမားတွေကင်းအောင်ဆိုရင်စင်စင်ချင်းချင်းတန်ပစဉ်ကိုလိုက်နာကျင့်သုံးသင့်ပါတယ်။ဥမာအားဖြင့်မတန်ရှင်းတဲ့စားတော့ဂုံတွေကိုတိုင်းမြေအတွင်းတွင်းတဲ့အခါကိုလူသူအတွက်ကျမ်းမာရေးထိခိုက်လာမယ်။တတိုင်းမြေလုံးတစ်မျိုးသားလုံးကိုအစားအစာကပေးလာတဲ့ဆူကျိုးတွေဖြစ်လာမယ်။ဂုံတွေများအတွက်အမျက်ဆွန်းအနေနဲ့အကျိုးရှိပါတော့လဲ။စားသုံးသူအတွက်ထိခိုက်နစ်နာလွန်းလွန်းမလုပ်သင့်ပါဘူး။မစင်မချင်းလုပ်ရလို့ပြောလို့ရပါတယ်။သွာလာလှုပ်ရှားချက်စားတဲ့အခါဘဝတဲ့ရုံးကန်ဖြတ်တန်းရတဲ့အခါဒီမှာတိမ်ပါချွတ်ချော်မှုမရှိအမားတွေမပြုတ်မိစေရန်ဆင်ကျင်ရတာကဂောဆရတန်ပစဉ်ဖြစ်ပါတယ်ဘဝရှင်သန်ရည်ရည်အတွက်ရည်ကြည်ရာမျက်နှူရာလှုပ်ရှားရုံးကန်ရတဲ့အခါဒီမှာပုရုဇဉ်တွေဖြစ်လို့အမားမကင်းတတ်ကြပါဘူးဒီအမားတွေနေတဲ့နေပါအောင်ဆင်ကျင်တိုင်းတာတတ်မယ်ဆိုရင်ဘယ်မှာပဲနေနေမြည်သည့်တမ္မာအာဇီဝအလုတ်ကိုပဲလှုပ်လို့အစဉ်ပြေချောမွေ့ပြီးတန်ပစဉ်တရားတွေနဲ့ပြည့်စုံနေမှာဖြစ်ပါတယ်အသက်ရှင်နေကြတဲ့လူသားအပါအဝင်တတ္တဝါအားလုံးတို့ဟာအသက်ရှင်ရည်ရည်အတွက်မဖြစ်မနေအတ္တမေးဝန်းကြောင်းလုံးတစ်ခုခုကိုမလွဲမသွေလုတ်ကင်ရမှာဖြစ်ပါတယ်။အဲ့ဒီအခါမှာတရားသဖြင့်လုတ်ကင်ကြဖို့အရေးကြီးပါတယ်။တရားသဖြင့်အတ္တမေးဝန်းကြောင်းဖြစ်တဲ့အခါမျက်တာမှုငဲ့ကွက်မှုစာနာမှုတွေပါလာပြီးဖြစ်လို့တန်ပစဉ်တွေပါဝင်လာပြီးဖြစ်ပါတယ်။လက်တွေ့ဘဝထဲမှာစင်ကျင်တွေးခေါ်တတ်မှုတွေနဲ့ရည်ရည်ကြိုးစားကြမယ်ဆိုရင်မြေသူတူတယောက်ကိုမျှမထိခိုက်စေတဲ့အတွက်အကောင်းဆုံးလုပ်ရတစ်ခုပင်ဖြစ်ပါတယ်။မျက်မှောက်ကာလမှာတကယ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုပြန်လည်သုံးသပ်ကြည့်မယ်ဆိုရင်တန်ပစဉ်တရားတော်တွေရှိမရှိဆိုတာသိရှိနိုင်ပါတယ်။လေဗတောင်းတောင်ကိစ္စကိုစဉ်းစားကြည့်ပါ။ကိုတိုင်းပြည်အတွက်အကျိုးအမြတ်မထွက်သလိုပတ်ဝန်းကျင်ကကိုပြည်သူလူထုတွေအတွက်လည်းဆွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကြောင့်ကျန်းမာရေးကိုထိခိုက်စေခြင်းအစိတ်ဓာတ်တွေကြောင့်ကိုယ်ပိုင်တောင်ရာတွေကိုလုတ်ကင်စားတော့ဖို့အစဉ်မပြေခြင်းတွေနဲ့ရင်ဆိုင်နေရပြီဖြစ်ပါတယ်။လေယာဉ်တွေအသိမ်းခံရတဲ့လေသမားတွေဆိုရင်လဲစီးဝါးရေးသမား အာနာရှိသူများရဲ့အနိုင်ကျင့်မှုတွေကြောင့်ဘဝပျောက်နေကြပါပြီ။အခုလိုမစင်မချင်းလိုရက်တွေကြောင့်ဒီလိုဘဝမျိုးတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။အများအတွက်မတွေးပဲကိုကျိုးအပ်တာအတွက်ရှည်တန်းတင်တွေးနေသည်များကာလပတ်လုံးလုံးသည်များတွေဟာပတ်ဝန်းကျင်ကကိုလူမျိုးတွေကိုထိခိုက်စေတဲ့မှားရင်တဲ့လိုရက်တွေဖြစ်နေတာအတော်များပါတယ်။အများအတွက်အကျိုးရှိမရှိသင့်မသင့်အစဉ်ပြေမပြေဆိုတဲ့စင်ကျင်နှုံတရားကိုလက်ကင်ထားပြီးစီမံကိန်းတစ်ခုခုကိုစတင်သင့်ပါပြီ။ထို့အတူလူပြည်သားစီမံကိန်းတွေကိုလည်းအမှားအမှန်ပြန်လည်သုံးသပ်သင့်မည်ဖြစ်ပါတယ်။ပြည်သူမြန်မာနိုင်ငံဟာနေ့စဉ်အစဉ်မပြေမှုပေါင်း 16,000 နဲ့ခီးမဆက်သင့်ပါဘူး။အားလုံးပဲစင်ကျင်သုံးသပ်မှုတန်ပစင်တရားတွေနဲ့အနာဂတ်ခီးလန်းကိုရှောက်လန်းနိုင်ကြပါစေကြောင်းဆန္ဒပြုလိုက်ပါတယ်။ဒါရမပေါင်းသူတော်ကောင်းသူဆင်းရဲကင်းပျောက်ချမ်းသာရောက်ရည်ကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေ။လူချင်းနှိပ်စက်ချင်းကင်းရှင်းကြပါစေ။ဒုမြတ်တာစွမ်းကပါလွန်ငြိမ်ချမ်းကြပါ